ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်အင်းဒင်ကျေးရွာမှာမွတ်စလင်10ဦးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ထောင်ဒဏ်10နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးကိုမူလတုန်းကရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်ထဲမှာထိန်းသိမ်းထားပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့ရိုက်တာသတင်းတရက်ကဖော်ပြပါတယ်။အကျဉ်းဦးစီးဌာနဘက်ကတော့ဒီလူတွေကိုအရက်ဖတ်အကျဉ်းထောင်တွေမှာထိန်းသိမ်းထားတာမရှိတော့ဘူးလို့ပြောပေမဲ့လို့ဘလို့ပုံစံနဲ့ပြန်ပြီးလွှတ်ပေးလိုက်တယ်ဆိုတာကိုတော့ပြည်ထရေးဌာနကရောကာကွယ်ရေးဌာနကပါရှင်းရှင်းလင်းလင်းတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့တတိယတနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပရာမှာအင်းဒင်ရွာလူတက်မှုနဲ့အပြစ်ဒဏ်ကြခံနေရတဲ့တမရော်သား9ဦးကိုလွှတ်လိုက်တဲ့အပေါ်သတင်းတောက်တွေကမေးမြန်းတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီးဌာနခိတ္တအမြဲတမ်းအတွင်းဝင်ဦးခိုင်ထွန်းဦးကတမရော်သား9ဦးကိစ္စကိုအခုလိုဖြေကြားပါတယ်
။ဒါကတော့ကျွန်တော်တို့လူငယ်ချမ်းသာဝင်ရတဲ့ကိစ္စတွေဖြစ်ပါတယ်။အော်ဒီလူငယ်ချမ်းသာဝင်ဆိုတာလည်းကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေရပါတော့။နိုင်ငံတော်သမ္မတကနေပြီးတော့ပဲပြီးလို့ရတဲ့ကိစ္စဖြစ်ပါတယ်လူငယ်ချမ်းသာတဲမှာပေါ့နော်ဒီခုနှစ်ဦးကဒါပါကောင်းလဲပါသွားနိုင်ပါတယ်စီစစ်တာတော့အကျဉ်းဦးစီးဌာနစီစစ်တာဖြစ်ပါတယ်ကျွန်တော်တို့ပြည်ထောင်ဝန်ကြီးဌာနအနေနဲ့ကတော့စီစစ်ချက်တွေအားလုံးနိုင်ငံတော်သမ္မတရေးရှိကိုတင်ပေးတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့စေလွတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဥပဒေရပဲစောင့်ရတောင်းကျွန်တော်အနေနဲ့ဆွေးနွေးတင်ပြချင်ပါတယ
်သတင်းစာရှင်းလင်းပွဲမှာပါဝင်တက်ရောက်လာတဲ့အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်စိုးကတော့အခုလိုဖြေဆိုပါတယ်
အင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တပ်မတော်ခုနှစ်ဦးတပ်ပြဲကိစ္စကျွန်တော်တို့အချင်းတော်မှာအဲ့ဒီတပ်မတော်သားခုနှစ်ဦးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိန်းသိမ်းတာရှိတော့
ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဘုံမှုချုပ်အောင်ကျော်ဟိုးကလွတ်မလွတ်မသိရသေးကြောင်းဖြေဆိုခဲ့ပါတယ
်အင်းတဲ့ကိစ္စတော့ကျွန်တော်တို့လည်းမသိသေးပါဘူးခုနကတရင်တော့ကြီးမေးမှကျွန်တော်တို့သိတာပါနော်အဲ့ဒါနဲ့ပတ်သက်လို့လည်းခုနကကျွန်တော်တို့ပြည်ထောင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥက္ကဋ္ဌထုံးလည်းဖြေပြီးတော့ကျွန်တော်တို့အကျဉ်းဦးစီးဌာနကလည်းဖြေကြပြီးပြပါကျွန်တော်လည်းမသိသေးပါဘူ
းကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ယုံကဗိုလ်မှူးကြီးအောင်ခင်သိန်းကတော့စစ်ဘက်တရားစီရင်ရေးရဲ့လုံထုံးလုံနည်းတွေကိုအခုလိုရှင်းလင်းပြောဆိုခဲ့ပါတယ
်နေဘက်တရားရုံးနေမှာဆိုလို့ရှိရင်ဟိုမြို့နယ်အနေတိုင်းတိုင်းရနေပြီးတော့အထက်ယုံစင်းစင်းကိုအယူခံဝင်ခွင့်ရှိတယ်လို့ပဲကျွန်တော်တို့စစ်ဘက်တရားစီရင်ပါလဲပဲသူကတရားရုံးတစ်ခုကပြစ်ဒဏ်စီရင်ခြင်းခံရလို့ရှိရင်သူကတောင်းတော့ကာကွယ်ရေးဦးစီးချုပ်ရှိကိုသူကထောင်ရောက်သွားတဲ့ခါမှာအသနာခံစာတင်ခွင့်ရှိပါတယ်အဲ့လိုတင်ပြီးတဲ့ခါမှာဒီမှာရှင်းပေးခြင်းမရှိလို့ရှိရင်လည်းပဲ तू ကနောက်ထပ်စစ်ဘက်ယူကန်တရားရုံးဆိုတာရှိပါသေးတယ်တက်မလို့ဦးလေးက तू ကအဲ့ယူကန်ယုံစင်ကိုလည်းအဲ့တက်နိုင်ပါသေးတယ်အဲ့တော့ဟိုအဲ့ဒီယူကန်ယုံမှလည်းပဲတက်မလို့ကဟိုဗမူကြီးအဆင့်နဲ့အထက်အရာရှိကြီးတွေယုံထိုင်ပြီးတော့အဲ့ဒါစီရင်ရတာဖြစ်ပါတယ်အဲ့တော့ဒီပြစ်ဒဏ်ချက်ခံသွားတဲ့အရာရှိစစ်တီတွေလွတ်ချင်းမလွတ်ချင်းကိုတော့ကနဟိုအတွင်းဝင်ကြီးပြောသလိုဒီဒေဝင်ဌာနပြောသလိုပါပဲကျွန်တော်တို့ဒီပြုနိုင်ခြင်းမရှိသေးပါကြောင်းဖြေကြားလို့ပါ
ဒီမင်းမြန်းချက်တွေနဲ့ပတ်သက်ပြီးတလားတစ်ချိန်ကျင်းပတဲ့တမရော်ရဲ့သတင်းစာရှင်းလင်းပွဲမှာအတီးပြုတ်ဖြေဆိုနိုင်ပွဲရှိကြောင်းလည်းပြောဆိုပါတယ်။2019ခုနှစ်ကဖြစ်ပွားတဲ့အင်းတင်လူသတ်မှုနဲ့ပတ်သက်ပြီးထောင်ဒဏ်10နှစ်ကြာခံရတဲ့တမရော်သား9ဦးဟာပြီးခဲ့တဲ့နိုဝင်ဘာလကလေးကလွတ်မြောက်ခဲ့တာဖြစ်ကြောင်းလည်းရိုက်တာသတင်းဌာနကဖော်ပြထားတာဖြစ်ပါတယ်။အင်းကျင်လူတမ်းမှုနဲ့ပတ်သက်ပြီးသတင်းရေးသားတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာ2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်။သူတို့နှစ်ဦးဟာထောင်ဒဏ်16လကြာခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မေလအတွင်းကလူငယ်ချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်ခဲ့ပါတယ်။